ကမ္ဘာကြီးပုံလွှဲလာမှုချွတ်ချာရေးနဲ့ရာသီဥတုပြောင်းလဲတက်ဖြစ်ရေးအတွက်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားရဲ့လက်ထက်တုန်းကပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုချက်ချင်းပြက်ပြယ်စေတဲ့အမိန့်အတွက်ကိုသမ္မတဒေါ်နယ်ထရန့်ကအင်္ဂါနေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဖန်လုံအိမ်တန်းဝိထုတ်လုပ်မှုကိုကန့်တတ်ထားတဲ့တန့်ရှင်းစွမ်းရင်အစီအစဉ်ကိုပြန်လည်သုံးသပ်ဖို့အတွက်ညွှန်ကြားချက်ပါဝင်တဲ့သမ္မတထရန့်ရဲ့အမိန့်အတွက်ဟာနောက်မျိုးဆက်တွေအထိပါထိခိုက်စေလိမ့်မယ်လို့သိပ္ပံပညာရှင်တွေကပြောပြီးတော့ကန့်ကွက်နေကြပါတယ်။အပြည့်စုံကိုမတ်စုမြတ်မုံကစုစည်းတင်ပြပေးပါလိမ့်မယ်ခင်ဗျ။
ကမ္ဘာကြီးပူနွေးလာမှုကြောင့်အကျိုးဆက်ဖြစ်လာတဲ့ကမ္ဘာရာသီဥတုပြောင်းလဲမှုတွေကိုတိုက်ဖျက်နိုင်ဖို့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားချမှတ်ကျင့်သုံးခဲ့တဲ့မူဝါဒတွေဥပဒေတွေဟာအမေရိကန်ကြောင်မီးသွေးထုတ်လုပ်မှုလုပ်ငန်းတွေရဲ့စီးပွားရေးကိုထိခိုက်စေတယ်လို့ဒေါ်နယ်ထရမ့်ကသမ္မတမဲဆွယ်ကာလတစ်လျှောက်လုံးပြောကြားခဲ့တာပါ။သူ့ရဲ့မဲဆွယ်ကတိအတိုင်းအမေရိကန်ပြည်ထောင်စုထဲမှာဖန်လုံအိမ်တန်းငွေထုတ်လုပ်မှုကိုကန့်တတ်ထားတဲ့ဥပဒေတွေကိုပယ်ဖျက်တဲ့အမိန့်ကိုသမ္မတထရမ့်အင်္ဂါနေ့ကတော့လက်မှတ်ရေးထိုးခဲ့ပါတယ်။
Today I'm taking bold action to follow through on that promise. My administration is putting an end to the war on coal.
ကျွန်တော်ဂရီပေးထားတဲ့အတိုင်းဒီကနေ့ရေရေကြီးလက်တွေ့လုပ်ပြလိုက်တာပါ။ကျွန်တော်တို့အစိုးရအနေနဲ့ကြောင်မီးသွေးစစ်ပွဲကိုအဆုံးသတ်ဖို့လုပ်လိုက်ပါပြီ။တကယ်ကိုတန့်ရှင်းတဲ့ကြောင်မီးသွေးကိုကျွန်တော်တို့ထုတ်လုပ်တော့ပါမယ်။ဒီကနေ့ကျွန်တော်ရဲ့သမ္မတအမင်းကအမေရိကန်စွန့်ရင်လုပ်ငန်းတွေပေါ်ချက်မှတ်ထားတဲ့ကန့်တတ်ချက်တွေကိုဖေရှားတော့မယ်။အစိုးရဆွတ်ဖက်မှုနောက်ဆုတ်တော့မယ်။အလုတ်အကိုင်းဆုံးရှုံးစီတဲ့ပြဋ္ဌာန်းချက်တွေကိုပြက်ပြဲသွားစေမဲ့တမန်ဝင်ခြေလန်းကိုကျွန်တော်တို့လှမ်းလိုက်တာဖြစ်ပါတယ်
။အမေရိကန်နိုင်ငံတွေမှာမြေရင်းလောင်စာထုတ်လုပ်မှုကိုတိုးမြင့်ဖို့ရည်ရွယ်ပြီးအရင်အိုဘားမားအစိုးရလက်ထက်ကချမှတ်ဆောင်ရွက်နေတဲ့ဆောင်ရွက်ချက်ပေါင်း12ခုကျော်ကိုဆိုင်းငံ့ပယ်ဖျက်ရပ်ဆိုင်းလိုက်ဖို့လဲသမ္မတရဲ့အမိန့်ထဲမှာပါဝင်ပါတယ်။ကမ္ဘာကြီးပူနွေးလာမှုတားဆီးနိုင်ရေးအတွက်ဖန်လုံအိမ်တန်းငွေထုတ်လွှတ်မှုလျှော့ချနိုင်ဖို့ဆောင်ရွက်နေတဲ့Clean Power Plan တန်ရှင်းစွမ်းရည်အစီအစဉ်ကိုအမြန်ဆုံးပြန်လည်သုံးသပ်ဖို့လဲသမ္မတထရမ့်ကညွှန်ကြားခဲ့ပါတယ်။ကြောင်မီးသွေးထုတ်လုပ်ရေးလုပ်ငန်းတွေလုပ်ဖို့ဗဟုအစိုးရပိုင်းမြေယာတွေကိုငှားရမ်းမှုတားမြစ်ချက်ကိုလည်းဖယ်ရှားလိုက်ပါတယ်။ရေနံသဘာဝတန်ခွေနဲ့ကြောင်မီးသွေးထုတ်လုပ်မှုကန့်သတ်ထားချက်တွေကိုလည်းအင်္ဂါနေ့ကသမ္မတအမိန့်နဲ့ဖယ်ရှားလိုက်ပါတယ်။ဒီလိုဆောင်ရွက်တာဟာအမေရိကန်တွေအတွက်အလုတ်အကိုင်းတွေပြန်လည်ဖန်တီးဖို့ဖြစ်တယ်လို့သမ္မတထရမ့်ကအမိန့်လက်မှတ်ထိုးဝဲမှာပြောကြားခဲ့ပါတယ်။အခုလိုရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်အရင်အမေရိကန်အစိုးရကဆောင်ရွက်ခဲ့ချက်တွေကိုသမ္မတထရမ့်ကလုံးဝပြောင်းပြန်လုပ်လိုက်တဲ့အပေါ်ရာသီဥတုဆိုင်ရာသိပ္ပံပညာရှင်တွေကတော့ပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။အမျိုးသားအရင်းအမြစ်ကာကွယ်ရေးကောင်စီ NRDC ကမဟာဗျူဟာဆက်ဆံရေးညွှန်ကြားရေးမှူး Bob Deans ကသမ္မတရဲ့လှုပ်ရက်ဟာမျိုးဆက်တစ်တွေရဲ့အနာဂတ်ကိုစတေးတဲ့လှုပ်ရက်ဖြစ်တယ်လို့ပြောပါတယ်
။ Ignoring science, ignoring the manifest economic opportunities.of the clean energy transition and leaving our kids to pay the price is reckless
သိပ္ပံနီးကြလိလမှုတွေကိုလစ်လျူရှုတယ်တန်ရှင်းလောင်စာကိုပြောင်းလဲတုံးလို့ရလာမယ်စီးပွားရေးဆိုင်ရာအခွင့်အလမ်းတွေကိုလစ်လျူရှုတယ်ဖြစ်လာမယ့်အကျိုးဆက်တွေကိုကျွန်တော်တို့ရဲ့ကလေးတွေခံရဖို့လှုပ်တာဟာမစင်မချင်းလှုပ်ရကြလုံးပါတယ်တာဝန်မဲ့ရလည်းရောက်ပါတယ်ကျွန်တော်တို့နိုင်ငံကိုလမ်းကြောင်းမဆီကိုခေါ်သွားနေတာပါကျွန်တော်တို့အားလုံးအနေနဲ့လက်မခံနိုင်ဘူးဆိုတာကိုသမ္မတကိုသိအောင်ပြောရမှာပါ
ဆက်တွေတုံးနေတဲ့ခေတ်မှာကြောင်မီးသွေးလုပ်ငန်းတွေကိုလှုပ်ခွင့်ပေးလို့လူတွေအမြောက်အများအလောက်ကန်ရမှာမဟုတ်ဘူးဆိုတာကိုကြောင်မီးသွေးလုပ်ငန်းတွေကိုယ်တိုင်ကပြောနေကြတယ်လို့လည်းသူကပြောပါတယ်။ကမ္ဘာကြီးပူနွေးလာနေတယ်ဆိုတဲ့ပြောကြားချက်တွေဟာလှုပ်ကြံဖန်တီးပြောမှုတွေသာဖြစ်တယ်လို့သမ္မတထရမ့်ကပြောခဲ့ဘူးပါတယ်။ကမ္ဘာတဝန်းကကမ္ဘာကြီးပူနွေးလာမှုတားဆီးနိုင်ရေးအတွက်2015ခုနှစ်တုန်းကအမေရိကန်ပါဝင်လက်မှတ်ထိုးထားတဲ့နိုင်ငံတကာသဘောတူစာချုပ်ထဲကကတိတွေအတိုင်းသမ္မတထရမ့်လိုက်နာကျင့်သုံးမှလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Paris Climate Accord စာချုပ်အတိုင်းအမေရိကန်ကလိုက်နာမယ်မလိုက်နာဘူးဆိုတာကိုဆွေးနွေးနေကြဆဲဖြစ်တယ်လို့ထိပ်တန်းအရာရှိကြီးတယောက်ကတင်းနှံလာနေတုန်းကပြောကြားခဲ့ပါတယ်ရှင်။